တော့အသီးသီးမှလွတ်တော်ကိုယ်စလဲလက်လာနေတဲ့မဲဆန္ဒနေရီအတွက်ကြားပြရွက်ကောက်ပွဲကျင်းပမဲ့ရက်နဲ့လွတ်တော်ကိုယ်စလဲလောင်းအမီစင်းတင်သွင်းစီစစ်ရုပ်သိမ်းအတီးပြုတ်ကျညာမဲ့ရက်တွေကိုပြည်တော်စုရွက်ကောက်ပွဲကော်မရှင်ကထုတ်ပြန်ကျညာလိုက်ပါတယ်လစ်လာ58နေရာသလိုမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝင်ရောက်ရှင်တိုင်မယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးညာဝင်းကအတည်ပြုပြောကြားပါတယ်။ဒါပေမဲ့ခုဒီအကြောင်းရေးနေခြင်းတိမှတ်ပုံတင်မကြသေးဘူးလို့ဆိုပါတယ်
။မှတ်ပုံတင်ကကျွန်တော်တို့23ရက်နေ့ကတင်ထားခဲ့ပြီ။နော်။ဒီဥစ္စာစီစစ်ပြီးရင်တို့ပတ်လုံးမှာပေါ့နော်။အခုစီစစ်နေသေးလို့ပဲနားလည်တယ်။အခုဒီကျွန်တော်တို့မှတ်ပုံတင်မချသေးဘူး။မပေါ်နေမချသေးပါတီအနေနဲ့ကတော့လောလောဆယ်ဟောကျွန်တော်တို့ဒီ16ရက်နဲ့31ရက်ကြားမှာပါတီမချသေးရင်တော့မတင်နိုင်ဘူးပေါ့ပါတီနာမည်နဲ့တော့ထားမယ်လို့လည်းပြောလင်းထားပါတယ
်ပါတီမပေါ်နေကြလာရင် NLD ပါတီကဘသူတွေပဲလစ်လက်မဲဆန္ဒနဲ့မှာပါဝင်ရှင်းပြမယ်ဆိုတာဆွေးနွေးညှိနှိုင်းရွေးချယ်ထားတာရှိပါသလားဦးညဝင်းကအ
ဲ့ဒါလို့လုပ်ထားတာမရှိဘူးစဉ်းစားထားတာတွေရှိတယ်ရထားတာတွေရှိတယ်ဒါကိုသုံးပြပြီးမှပဲကျွန်တော်တို့ထုတ်ပြမယ
်2010ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှုမှတ်ပုံလဲတင်ပြီးသား2010ရွေးကောက်ပွဲနဲ့ဝင်ခဲ့တဲ့ NDF အမျိုးသားဒီမိုကရေစီအားစုပါတီကရောပါရီစီစဉ်ထားပါတယ်ပါတီခေါင်းဆောင်တူဖြစ်တဲ့ဦးစိန်လာဦးက
NDF ကလည်းစဉ်းစားတော့ပေါ့လေအကျန်းစဉ်းစားတာတွေတော့ရှိပါတယ်အသေးစားဒီလူဒီနေရာဆိုတော့မရှိသေးဘူးဝင်ရင်လည်းလူကလည်းများနေတယ်လေမြန်နေတော့နေရာမျှပေးရမှာပေါ့တနေရာဆို2ယောက်3ယောက်တန်းစီနေတယ်ဒီပိုင်းတော့ယူတော့မှာပေါ့မကြရင်ယူတော့မှာပ
ါပါတီပတ်ပုံတင်လည်းမကြသေးဘသူတွေပဲလစ်လက်မဲဆန္ဒနေမြေမှာပါဝင်ရှင်ပြိုင်မယ်ဆိုတာမဆုံးဖြတ်ရသေးပေမဲ့ NLD ထိပ်တန်းခေါင်းဆောင်တော်ဆန်းစုကြည်ပဲမဲဆန္ဒနေကိုစိတ်ဝင်စားကလေးဆိုတာဦးညာဝင်က
တော်ဆန်းစုကြည်ကကော့မှုကိုစိတ်ဝင်စားတယ်အဲ့ဒါဒီဥစ္စာအစိုးရတဲ့ကလည်းကျွန်တော်တို့ပြောတယ်သူစဉ်းစားထားတဲ့ကြောင့်မှကော့မှုပါတယ်
ဒေါ်ဆန်းစုကြည်ဝင်ရောက်ရှင်တိုင်မဲ့နေရာမှာမဝင်ဘူးလို့ NDF ကသတ်မှတ်ထားတယ်လို့ဦးစိန်မှဦးကပြောပါလေ
။အကုန်လုံးတော့မပြိုင်ပါဘူး။စဉ်းစားတော့မှပဲ။ဈေးလက်တဲ့နေရာတွေရှင်းလုပ်ထားတယ်။ဝင်ရင်းတဲ့လူတွေလက်ခံပြီးတော့ရှင်းယူထားတယ်။ဒါပေမဲ့အခြေခံစည်းကမ်းတစ်ချက်ပဲရှိပါလေ။ဒေါ်ဆန်းစုကြည်ဝင်ပြိုင်တဲ့မဲဆန္ဒနယ်မှာကျွန်တော်တို့ NDF ကမပြိုင်ရဘူးဆိုတာလေးတစ်ခုပါ
။ NDF လိုပဲ2010ရွေးကောက်ပွဲဝင်ခဲ့ပြီးNLD နိုင်ငံရေးပါတီအဖြစ်ပြန်မှတ်ပုံမတင်ခင်ကတည်းကကြားဖြောက်ရွေးကောက်ပွဲဝင်မှုပြင်ဆင်နေတဲ့ဒီမိုကရက်တစ်ပါတီမြန်မာဥက္ကဋ္ဌဦးသူဝေကတော့
တို့တို့ကတော့စိုးစိုးတဲ့ဟာဟိုဆယ်ပါတီတွေ့ပြီးတော့စီရင်ထားတဲ့ဟာရှိတယ်လေစိုးစိုးတို့ကစီရင်ချက်ပေါ့နော်အဲ့တော့ကျွန်တော်တို့ကတော့ဒီကြားဖြောက်ရွေးကောက်ပွဲကိုတို့ကြေညာလို့ရှိရင်ဝင်ပြိုင်ရမယ်ဆိုပြီးတော့စီရင်ပေးထားတာရှိတယ်လေကျွန်တော်တို့ပါတီအနေနဲ့ကတော့ကျွန်တော်တယောက်ပဲအရင်ရွေးခဲ့တဲ့မိလာတောင်ကျမှာဝင်ပြိုင်မယ်ဆိုပြီးတော့ဈေးပေးထားတာပေါ့နော်အဲ့ဒီဆုံးဖြတ်ချက်တူရောကျွန်တော်တို့မပြင်းသေးဘူးကျွန်တော်တို့ပြန်တော့တွေ့ကြအောင်ပါပေါ့နော
်ဦးသူဝေတို့ပါတီဟာတခြားမိဖက်ပါတီတွေနဲ့ညှိနှိုင်းပြီးမိတ်ဆွေများဆက်ပါတီဖွဲ့ထားတာပါ
အရင်တော့ဟိုလူခဲ့တဲ့3လလောက်တော့ဆုံးဖြတ်ထားတာရှိတယ်လीနော်ဒါပေမဲ့အခုကတော်တော်လေးကြာသွားပြီအချိန်ကြီးတယ်ပြောင်းလာပြီဆိုတော့ကြာတဲ့ပါတီတွေကတို့ပြင်ကောင်းပြင်မှာပေါ့နော်ကျွန်တော်တို့ပြန်တွေ့ဖို့ချိန်ထားတယ်အာ20ကျော်30လောက်ရှိတယ်ချင်တယ်ရင်းတော့ဆုံးပြတ်တာလားတော့ကျွန်တော်ဆယ်ပါတီကတော့မဲဆန္ဒနယ်တခုမှာကျွန်တော်တယောက်တည်းပြိုင်မှုဆိုရင်ဟိုတုန်းကဆုံးပြတ်ထားတာပြန်မထအောင်ပ
ါ2008ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်သမ္မတဟာဝန်ကြီးအဖွဲ့ကိုတိုက်ရိုက်ခန့်အပ်နိုင်တဲ့အခွင့်အာဏာရှိပါတယ်တစုံတူဟာလွတ်တော်ကိုယ်စားလှယ်မဟုတ်တဲ့အတိုင်းဝန်ကြီးဖြစ်နိုင်တာပါဒါနဲ့ပတ်သက်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးညာဝင်းက
ကျွန်တော်တို့ဒီအလားလာနဲ့ပတ်သက်ပြီးတော့စဉ်းစားတာရောဆွေးနွေးတာရောဟိုတစ်ဖက်နဲ့နားလည်မှုရောလုံးဝမရှိပါဘူး။ကျွန်တော်တို့ဘက်ကလည်းလက်ခံအောင်ပါဘူး။ကိုကြီးခိုင်းရင်လို့လုံးဝမယ်လို့ဥပဒေအရမပြောဘူးလေ
။
ခန့်ခွင့်ရှိတယ်ပေါ့ဗျာ။ခမ်းမယ်ဆိုရင်ခန့်ခွင့်ရှိတယ်။ခန့်ခွင့်ကိုရောဒီဘက်ကသူ့လည်းသူ့ right ပေါ့။သူလုံးချင်တယ်မလုံးချင်တယ်ရှိအောင်ပါဘူး
။ NLD ပြောခွင့်ရပုဂ္ဂိုလ်ဦးညာဝင်းပြောကြားပေါ်တာပါရှင်။